မေရိကန်ထောက်လှမ်းရေးအေဂျင်စီတွေကိုအင်တာနက်သုံးစွဲသူတွေရဲ့အချက်လက်တွေပေးအပ်ဖို့ဗဟိုအစိုးရတရားရုံးအမိန့်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ပြောဆိုပေးဖို့အင်တာနက်ကုမ္ပဏီကြီးသုံးခုကသမ္မတဘရက်ဥပမာအစိုးရကိုတောင်းဆိုလိုက်ပါတယ်။ Google, Facebook နဲ့ Microsoft ကုမ္ပဏီကြီးတွေကသူတို့အနေနဲ့ပွင့်လင်းမြင်သာမှုရှိတာကိုလိုလားပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ထုတ်ဖော်ပြောဆိုပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။ Google ရဲ့ဥပဒေရေးရာဌာနအကြီးအကဲ David Drummond ကတော့ကုမ္ပဏီအနေနဲ့ဖုံးကွယ်ထားစရာဘာမှမရှိတဲ့အကြောင်းပြောခဲ့ပါတယ်။Google အသုံးပြုသူတွေရဲ့အချက်လက်တွေကိုအကန့်အသတ်မရှိအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကိုပေးခဲ့တယ်လို့သတင်းတွေမှာပြောဆိုနေတာတွေဟာလည်းမှန်ကန်မှုမရှိတဲ့အကြောင်းသူကပြောပါတယ်။အသေးစိတ်အချက်လက်တွေကိုအစိုးရကထုတ်ဖော်မပြောဘဲလှုပ်ဝက်ထားတဲ့အတွက်ကြောင့်သာကောလာဟလတွေထင်ကြေးပေးပြောဆိုမှုတွေပေါ်ပေါက်ခဲ့ရတာလို့လည်းဆိုပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကတော့သတင်းစာတွေကိုပေါက်ကြားခဲ့တဲ့ထောက်လှမ်းရေးအစီအစဉ်ဟာ Princeton လို့အမည်ပေးထားပြီး email တွေ၊ internet ကုမ္ပဏီတွေကအချက်လက်တွေကိုစုဆောင်းရယူခဲ့တဲ့အကြောင်းဝန်ခံထားတာပါ။Prism အစီအစဉ်နဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့ကိစ္စတွေကိုတော့အမျိုးသားလုံခြုံရေးအေဂျင်စီရဲ့ contract ဝန်ထမ်းတူဖြစ်တဲ့ Edward Snowden က Washington Post နဲ့ Guardian သတင်းစာတွေကိုသတင်းပေးခဲ့တာဖြစ်ပါတယ်။လူတူအချင်းစီရဲ့ကိုပိုင်လွတ်လပ်ခွင့်တွေကိုချိုးဖောက်ပြီးအစိုးရကအကြီးအကျယ်စောင့်ကြည့်နေတဲ့ကိစ္စဟာအရေးကြီးတယ်လို့ယူဆတဲ့အတွက်သူ့အနေနဲ့ထုတ်ဖော်ရတာလို့ Edward Snowden ကပြောဆိုထားပါတယ်ရှင်။